ဂျပန်နိုင်ငံအနောက်တောင်ဘက်ကကျွန်းတွေကိုတရုတ်ရဲ့တိုးလာတဲ့ချင်းချောင်းအန်ဒီတာစီကာဝေးတိုးမြင့်နိုင်ဖို့အတွက်လာမယ့်နှစ်ထဲကာဝေးအသုံးစိတ်ကိုအမေရိကန်ဒေါ်လာ59ဘီလီယံနဲ့ညီမျှတဲ့ဂျပန်ယန်ငွေ 8.5 ထရီလီယံချထားပေးဖို့အတွက်ကာဝေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်ဂျပန်မှာလူကြီးတိုးပွားမှုမရှိဘဲဖြစ်နေတဲ့အတွက်လုံခြုံရေးတာဝန်ယူနေသူအစီအတွက်ကြာဆင်းလာတာကိုအစားထိုးနိုင်ဖို့လူမပါဘဲတုံးနိုင်တဲ့အလိုလျောက်စနစ်နဲ့လက်နက်တွေ AI ငယ်ရုနည်းပညာတွေကိုတုံးဖို့ပါကာကွယ်ဝန်ကြီးဌာနကဦးစားပေးလုပ်နေတာဖြစ်ပါတယ်။၅နှစ်အတွင်းဂျပန်စီးအမြန်တိုးတက်အောင်တည်ဆောက်မဲ့စီမံကိန်းဟာ2029ထိတက်မှတ်ထားတဲ့အတွက်လာမယ့်2025မှာတုံးနှစ်ထဲရောက်လာတော့မဲ့ဒီစီမံကိန်းကိုအကောင့်ထည့်ဖော်ဖို့အတွက်တောင်ဝင်းဝန်ကြီးဌာနကတောက်ကြံနေမှာပန်ကြားလိုက်တာဖြစ်ပါတယ်။ဒါအမေရိကန်နဲ့တရုတ်ပြည်ရင်စီးရဲသုံးစိတ်တက်တဲ့အများဆုံးသုံးတဲ့နိုင်ငံဖြစ်လာပါပြီ။ဒီစီးရဲသုံးစိတ်တောင်းဆောင်မှုကိုတောက်ကြံနေကာဝေးဝန်ကြီးဌာနအစည်းအဝေးမှာအတည်ပြုခဲ့တာပါ။ဒါကိုဒီဇင်ဘာလမတိုင်ခင်ညှိနှိုင်းနိုင်မှုဘန်နိုင်းဝန်ကြီးဌာနကိုတင်သွင်းအောင်မှာဖြစ်ပါတယ်။တရုတ်ရဲ့စီးရဲချင်းချောင်းမှုတိုးလာနေတဲ့အပြင်ဒေတာရင်းဖင်နေတဲ့ဒေတာတွေမှာတင်းမာမှုတွေတိုးလာနေချိန်မှာဂျပန်ကကာဝေးအမြန်တိုးမြင့်မှုအတွက်လှုပ်လာတာဖြစ်ပါတယ်။